2023ငြိမ်းချမ်းရေးနိုဘယ်ဆုရှင်နာဂစ်မိုဟာမဒီကိုအီရန်တရားရုံးကနေထောင်နဲ့နောက်တက်တနှစ်တက်ပြီးတိုးချလိုက်တာအတွက်နော်ဝေးနိုဘယ်ဆုပေးကော်မတီကနေရှုံချလိုက်ပါတယ်။အစ္စရေးဆိုရကမစ်မိုဟာမဒီပုံမှန်တရားမျှတမှုရှိပဲပြင်းထန်တဲ့ပြစ်ဒဏ်ချမှတ်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းနဲ့ဒါဟာလူခွင့်ရေးကိုဗျောင်ဗျောင်တင်းတင်းနဲ့ချိုးဖောက်တာဖြစ်တယ်လို့ဟန်ပြတရားစီရင်မှုဖြစ်ကြောင်းနဲ့နိုဘယ်ကော်မတီကကျေးဇူးပေးနေမှာကြေညာချက်ထုတ်ပြန်ပြောပါတယ်။တက်မှတ်ထားတဲ့စီမင်းတိုင်းမွတ်စလင်ခေါင်းစည်းပေါ်မှာမချုံတဲ့အတွက်သူမက2021နိုဘယ်မှာကလေးကဖမ်းထားတာပါ။ဒီတက်မှတ်ချက်ကိုမလိုက်နာမှုနဲ့သူမကိုထောင်နဲ့တစ်နှစ်ချတာဖြစ်ကြောင်းသူမရဲ့ရှင်နဲ့မော်စတာဖာနေလီကအင်ကာနေလူမှုမီဒီယာ X မှာရေးပါတယ်။သူမကိုအခုနောက်ဆုံးပြစ်ဒဏ်ချမှတ်တာဟာလွှတ်တော်ရွေးကောက်ပွဲတွေကိုတပိတ်မှောက်ဖို့တောင်းဆိုတာ၊ဆွီဒင်နဲ့နော်ဝေးကလွှတ်တော်အမတ်တွေစီကိုစာပို့တာနဲ့သတင်းသမားကျောင်းသူဒန်နာဂါလီဘက်နဲ့ပတ်သက်ပြီးမှတ်ချက်ပေးတာတွေနဲ့ဆက်နွယ်နေတယ်လို့လည်းပြောပါတယ်။ဂါလီဘက်ဟာသူ့အရင်အဖမ်းခံရခြင်းကလုံခြုံရေးတွေကသူ့ကိုလိမ်ပိုင်းစော်ကားကြောင်းထုတ်ဖော်ပြောဆိုခဲ့တဲ့နောက်ဖမ်းခံရတာလို့လူခွင့်အဖွဲ့တွေကပြောပါတယ်အခုတော့ပြန်လွတ်လာပြီဖြစ်ပါတယ်အီရန်တရားရေးဌာနရဲ့အွန်လိုင်းစာမျက်နှာမှာတော့သူမကမမှန်မကန်ထွက်ဆိုတဲ့အတွက်တရားစွဲခံရတာလို့ပြောပါတယ်